ရခိုင်ပြည်နယ်မြောက်မြို့နယ်ဘောင်းတို့ကြီးရွာတွင်မှမြန်မာနစ်ဆန်တရနေ့ညပိုင်းကပစ်ခတ်မှုတွေကြောင့်ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုရွာလုံးကျွတ်နီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်။ဒီပစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ဘဲမြန်မာစစ်တပ်ဘက်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော် AA ဘက်ကပြောပေမဲ့မြန်မာတပ်မတော်ဘက်ကတာဝန်ရှိသူတွေကတော့ AA နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနှစ်သိက္ခူနှစ်ဆန်းတရက်နေ့မင်းညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်တာတွေရှိခဲ့ပြီးကျေးရွာသားနှုတ်ထိခိုက်တန်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာခံတို့ကပြောပါတယ
်အင်ကျန်ရဲမှာလက်နေကြီးကျပြီးတော့လက်နေကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရက်ပဲသမီးက16နှစ်လောက်ရှိနေသူအဖေနှစ်ယောက်ကတန်ရာပြင်ထန်ရတာပေါ့အဲ့တော့မြောက်ဦးရှိအောင်မှာနှစ်ယောက်လုံးပဲပြစ်တဲ့ကလူတွေကလမ်း၆ပြီးတော့ပြစ်ကြတာတဲ့အကုန်လုံးတစု၄ယောက်တစုအဲ့လိုသွားပြီးတော့သူတို့ပြစ်နေတာတော့ပြစ်လိုက်တယ်မနေ့ကစနေမနေ့၄၀လောက်ကစပြီးတော့မနေ့၄နေ့လောက်ကြီးအပြန်အလှန်ဖြစ်တယ်တော့ဘာမှမရှိဘူ
းတန်းတဲ့ကြီးကြီးထိမှန်ခဲ့တဲ့ဘောင်းတို့ရွာသားဦးမောင်သွန်းအေးနဲ့အသက်၁၄နှစ်အရွယ်သမီးဖြစ်သူမသေးသေးအောင်တို့ကတော့အခုမြောက်ဦးစေးရုံမှာစေဝါကူသခံနေရပါတယ်ဒီပြေကမှုတွေကြောက်ပဲဘောင်းတို့ရွာကရွာသူရွာသားတွေရွာလုံးကျွနေပါမြောက်ဦးမြို့ပေါ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ
်နှစ်ဖက်တိုက်ပွဲပါ냐ဖြစ်တာမဟုတ်ဘူးဘောင်းတို့ရွာကအကုန်လုံးထွက်ပြေးလာရတဲ့အခြေအနေရှိပါတယ်အခုအောင်မင်္ဂလာမြို့ပြဆိုတဲ့ရက်ကွက်တစ်ခုရှိတယ်မြို့ပြရဲ့ပရိယတိစာတန်တိုက်ဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေတယ်ရင်းနဲ့စစ်တပ်ကလမ်းကိုလည်းပိတ်ထားတယ်လမ်းပိတ်ထားတော့ဟိုရေကြောင်းနဲ့ဆက်လီတွေနဲ့လာတာလည်းရှိတယ်
ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကတစ်ဖက်သားပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့ရခိုင်တပ်တော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါတယ်။
ညတော်ကပြစ်ခတ်မှုနည်းနည်းပါးပါးပဲဖြစ်တာပါ။ညတော်ကကျွန်တော်တို့ဒီရအောင်ဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပါ။ဆိုင်ရင်ဌာနချုပ်ကိုအေအောင်ချမ်းနေတစ်ဖွဲ့ရပေါ့။လာပြီးတော့မှဆက်ဌာနချုပ်ကိုလာဖြစ်တာပေါ့။
ရခိုင်တပ်တော်အေအေကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မဖြစ်ဘူးမဖြစ်ဘူးဘာတိုက်ပွဲမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းသွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့တော့ကသူတို့တိုက်ရင်၃ခုရဲ့ကြားနေရတက်တဲ့သူတို့ကနေပြီးတော့အရသာတွေကိုအေအေမြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်ခိုင်ဆိုလို့ရှိရင်အကောင်လုံးအေအေလို့ပဲမြင်နေတာသူတို့ကဒီအရသာရွာတွေကိုတမင်တာအကြောက်ပြားတွေဆမ်းမောသွားဖို့ပဲသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းဘောင်းတို့ရွာတွင်ပြစ်ခတ်ခံရမှုကြောင့်ကြေးရွာသားတို့ထိတ်ဆုံးပြီးဂျန်တဲ့သူမှတာယာပြင်းထန်စွာရရှိခဲ့ပါတယ်။ဧပြီလ16ရက်နေ့ကြံတဲ့နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာတမတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတမတော်ဘက်ကစိတ်ကြိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာတမတော်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုတိုက်ပွဲတွင်အရသားတွေပေါ်မှာပြစ်မှတ်ထားတိုက်ကြိုက်မှုတွေပုံပုံများပြားလာနေပါတယ်။2018ခုနှစ်နိုဝင်ဘာလ9ရက်ကစပြီးတော့2019ခုနှစ်ဧပြီလအထိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ AA တို့တိုက်ပွဲကြောင့်စစ်ရှံဥယျာဉ်3000နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားရောက်နေထိုင်ရေးမှာခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။